ပြောချင်နိုင်ငံဘရက်ဆဲလ်မြို့တော်ကလေဆိပ်နဲ့ကြထားဘူးတော်ယုံတွေကိုအင်္ဂါနေ့ကဘုံဖောက်ခွဲတိုက်ခိုက်မှုတွေအတွက်အဓိကလက်သည်အဖြစ်ယူဆထားသူတွေကတအူးကိုဘယ်ဂျင်အနာဘိုင်တွေဆက်ရှာနေကြပါတယ်။အဲဒီတိုက်ခိုက်မှုတွေကြောင့်လူ31ယောက်ထက်မနည်းသေဆုံးပြီး281ယောက်ဒဏ်ရာရခဲ့တာပါ။ခါလစ်နဲ့ဘရာဟင်အယ်ဘာကရာဝီညီကိုနှစ်ဦးဟာတိုက်ခိုက်မှုတွေမှာအထူးကံဘုံခွဲသူတွေဖြစ်တယ်လို့ဘယ်ဂျင်ဖက်ဒရယ်ရှင်းနေဖရက်ဒရစ်ဗန်လူးကအတည်ပြုပြောပါတယ်။ခါလစ်ဟာမလဘီဘူရာယုံကယထာတစဉ်ပေါ်မှာအထူးကံဘုံခွဲခဲ့တယ်လို့ရှင်းနေဗန်လူးကပြောပါတယ်။ဒီစိက CCTV ကင်မရာတွေကနေရယူထားတဲ့တခြားလူမျိုးဟာဘယ်သူတွေဆိုတာကိုတော့အာဏာပိုင်တွေအတိမပြုနိုင်ပါသေးပါဘူးလို့လည်းသူကဆိုပါတယ်။အသေးခံဘုတ်ခွက်သူတယောက်ဟာလေစိကအမိုက်ပုံးတစ်ပုံးထဲမှာတည်တန်းစာတစ်စောင်ထားသွားတယ်လို့ရှေ့နေဗန်လူးကပြောပါတယ်။မြို့တော်ကရှီယာဘီကအရက်မှာရှိတဲ့နေအိမ်တစ်လုံးကိုဝင်ရှာတာမှာဖောက်ခွဲရေးပစ္စည်းတွေစနစ်တန်တွေနဲ့တန်ကြောင်းတွေအပြည့်ထည့်ထားတဲ့လက်စွဲတွေတစ်လုံးကိုအာဏာပိုင်တွေရခဲ့တယ်လို့သူကပြောပါတယ်။ရဲတပ်ဖွဲ့ကဖမ်းမိထားတဲ့လူတယောက်ဟာအသက်25နှစ်အရွယ်နာဂျင်းလာထရာဝီဖြစ်တယ်လို့ဘယ်ဂျီယံသတင်းဌာနတွေကအစောပိုင်းမှာပြောခဲ့ပါသေးတယ်။ဒီသတင်းကိုတော့နောက်ပိုင်းမှာပြန်ပြင်လိုက်ကြပြီးတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတော့ဘယ်သူကမှဖမ်းလို့မမိသေးဘူးလို့ရှေ့နေဗန်လူးကအတည်ပြုပြောပါတယ်။